စီးရီးယားနိုင်ငံထဲကိုနေဆက်ဖြတ်ပြီးလူသားစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်တရက်ကိုရုရှားနဲ့တရုတ်တို့ကဗီတိုအာဏာသုံးပယ်ချလိုက်တဲ့အတွက်အမေရိကန်နိုင်ငံသားယုံကြည်မိုက်ပွန်ပေယိုကစနေနေ့မှာပြင်းထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။စီးရီးယားနိုင်ငံသားတန်ပေါင်းများစွာကိုလူသားစာနာမှုအကူအညီတွေရောက်စေမဲ့လူမျိုးရေးကောင်စီဆုံးဖြတ်ချက်ကိုရုရှားဖက်ဒရေးရှင်းနဲ့တရုတ်တို့ကဗီတိုသုံးပယ်ချတာဟာရှက်ဖွယ်လို့ရပါပဲလို့ဝန်ကြီးပွန်ပေယိုကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒီဆုံးဖြတ်ချက်ကိုကန့်ကွက်ပြီးနိုင်ငံရေးအရာသဘောထားတစ်ခုချမှတ်ဖို့ရွေးချယ်လိုက်တဲ့ရုရှားနဲ့တရုတ်တို့ရဲ့လက်ထဲမှာသွေးစွန်းသွားပါပြီလို့လည်းဝန်ကြီးပွန်ပေယိုကပြောပါရယ်2012ခုနှစ်ကစတင်တဲ့ဆီးရီးယားပြည်ပခဘေးဒဏ်တင့်နေရသူအရသာ၄သန်းအတွက်တူရကီနဲ့အီရတ်ကိုဖျက်ပြီးအကူအညီတွေပေးပို့တာကိုအခုဆုံးဖြတ်ချက်ကနောက်တစ်နှစ်ထပ်တိုးတာပါအခုလိုဗီဒီယိုသုံးပယ်ချတာကြောင့်တက်တန်းကုန်မှုသတင်းသုံးပတ်တောင်မကျန်တော့တဲ့လက်ရှိဆုံးဖြတ်ချက်တက်တန်းမကုန်ခင်တခြားသဘောတူညီချက်တခုခုမရဘူးဆိုရင်ကုလသမဂ္ဂကရန်ပုံငွေထောက်ပံ့တဲ့အကူအညီတွေအိုက်ဒလစ်ဒေတာနဲ့အတိုက်ခံတွေထိန်းချုပ်ထားတဲ့စီးရီးယားနိုင်ငံတွင်တခြားဒေတာတွေကိုမရောက်တော့မှပိုးပြီးစိုးရိမ်လာနေကြပါတယ်။